This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွှတ်ဌာနရေဒီယို NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်ကစပြီးရေဒီယို NUG စီစဉ်နေပြီးဓာတ်ရိုက်အတံတွေပြင်နေပါပြီ။
ဒီမနက်ကနေနိုင်ငံသားအပေါင်းတဘာဝဘေးဆင်းရဲနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့2025ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ Radio NUG မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူကထကြတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်ကာကွယ်ရေးဝန်ကြီးဌာနအနေဖြင့်ကချင်လူမျိုးများအပါအဝင်သွေးချင်းညီကိုမောင်နှမများအားလုံးနှင့်လက်တွဲစုစည်းလျက်စစ်အာဏာရှင်စနစ်ချုပ်ငင်းရေးနှင့် Federal Democracy ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းများတွင်ပူးပေါင်းသွားမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအနေဖြင့်ကချင်လူမျိုးများအပါအဝင်သွေးချင်းညီကိုမောင်နှမများအားလုံးနှင့်လက်တွဲစုစည်းလျက်စစ်အာဏာရှင်စနစ်ချုပ်ငင်းရေးနှင့် Federal Democracy ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းများတွင်ညီညွတ်မျှတတိုင်ပင်စိတ်ဖြင့်ပူးပေါင်းဆောင်ရွက်သွားမည်ဖြစ်ကြောင်း TG 4နဲ့စွာကတိပြုရင်းမင်္ဂလာရှိသောနေ့မြတ်တွင်ဤသဝန်လွာကိုညီရင်းအကိုစိတ်ဓာတ်ဖြင့်ပေးပို့အပ်တယ်လို့ဖေဖော်ဝါရီ5ရက်64နှစ်မြောက်ကချင်တော်လှန်ရေးနေ့သို့ပေးပို့သည့်သဝန်လွာမှဖော်ပြပါသည်နှစ်ပေါင်း60ကျော်ကြာကချင်တော်လှန်ရေးကာလအတွင်းဘဝခန္ဓာနှင့်အသက်ကိုယင်းနှီးပေးဆက်ခဲ့သည့်ကချင်အာဇာနည်ညီအကိုမောင်နှမများကိုမှတ်တမ်းတင်အလေးပြုဥညွတ်အပ်ပြီးမြမနွေဦးတော်လန်ရင်းတွင်ရှေ့တန်းမှဦးဆောင်ပါဝင်နေသည့်ကချင်လွတ်လပ်ရေးအဖွဲ့အစည်း KIO ကချင်လွတ်လပ်ရေးတပ်မတော် KIA အားလေးစားအတိမတ်ပြုအပ်ပါတယ်လို့ကာကွယ်ရေးဝန်ကြီးဌာနကဖော်ပြပါတယ်ခင်ဗျာဒုတိယစီးရီးသတင်းအနေဖြင့်နိုင်ငံရဲ့ငြိမ်းချမ်းရေးကိုစစ်မြေပြင်မှာမရှာဖို့ KIO ဥက္ကဋ္ဌကအကြမ်းဖက်စစ်ခေါင်းဆောင်ကိုပြောဆိုတဲ့သတင်းကိုတင်ပြပေးပါမယ်ဖေဖော်ဝါရီလ5ရက်နေ့ကြာရောက်တဲ့ကချင်တော်လှန်ရေးမိန့်ခွန်းတွင်မြန်မာနိုင်ငံရဲ့အာဏာကိုသိမ်းယူထားတဲ့စစ်ကောင်းဆောင်မင်းအွန်လိုင်းနဲ့ SAC တာဝန်ရှိသူတွေကိုလည်းဒီကနေပြောလိုက်ချင်ပါတယ်။နိုင်ငံရဲ့ငြိမ်းချမ်းရေးကိုစစ်မြေပြင်မှာရှာဖွေတာတွေမဖြစ်စေပါနဲ့လို့ KIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကထည့်သွင်းပြောဆိုလိုက်ပါတယ်။လက်ရှိချုပ်ကန်ထားဆဲဖြစ်တဲ့အာဏာကိုတိုင်းပြည်အေဂျင့်တာယာလာဖို့မှာအသုံးချတဲ့နယ်လို့ဆက်လက်ပြောဆိုထားပါတယ်။ထို့အပြင်နိုင်ငံရေးပါတီများအနေဖြင့်လည်းပြည်သူကိုကိုစားပြုလျက်ပြည်သူ၏အကျိုးအတွက်ခိုင်မာသည့်နိုင်ငံရေးယက်တီချက်ဖြင့်ယက်တီနေရန်လိုအပ်ပြီးစစ်ကောင်စီအတွက်ယက်တီနေသည့်နိုင်ငံရေးပါတီများကလည်းအာဏာရှင်စနစ်နှင့်အတူကြဆုံသွားခြင်းမရှိစေရန်ပြောင်းလဲသင့်ကြောင်းမိန့်ခွန်းတွင်အကြံပြုထားပါသည်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော်လိုင်းအဖွဲ့အချင်းချင်းမြေနေရအငင်းပွားမှုပိုပြီးဖြစ်လာတာကိုမြင်တွေ့လာရတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအကြားပြဿနာမဖြစ်ပွားစေရေးနှင့်အချင်းချင်းကူညီရိုင်းပင်းရေးသတိပြုကြရန်အတွက်လက်နက်ကိုင်တော်လှန်နေကြသူများခမညာစစ်အာဏာရှင်စနစ်ကိုချုပ်ငင်းဖို့ကအဓိကဖြစ်ပါတယ်အချင်းချင်းကူညီထောက်ပံ့ကြဖို့လိုအပ်ရုံသာမကအချင်းချင်းကြားပြဿနာတွေမပေါ်ပေါက်အောင်သတိနဲ့ဆောင်ရွက်ကြပါစို့နိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးအဖြေရှာဆုံးဖြတ်ရမယ့်ကိစ္စတွေကိုအချိန်မတိုင်မီဦးစားပေးဖြေရှင်းတာမျိုးမလုပ်ကြပါစို့လက်နက်ကိုင်အဖွဲ့တွေအချင်းချင်းအပြန်လန်လေးစားအတိမတ်ပြုစီးပောင်ထားရှိပြီးဘုံရန်သူကိုတိုက်ခိုက်ဖို့လိုအပ်ပါတယ်လို့တိုက်တွန်းအသိပေးထားပါတယ်တော်လှန်ရေးကာလ64နှစ်တာအတွင်းအသက်ပေးတိုက်ပွဲဝင်ခဲ့ကြသောပေးဆက်ခဲ့ကြသောတပ်ဖွဲ့ဝင်များစွာရှိပြီးမိမိတို့၏မျိုးဆက်အနာဂတ်အတွက်ဆက်လက်ကြိုးစားကြရနှင့်များမကြာတော့သည့်ကာလတွင်အောင်မြင်တော့မည်ဟုယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့ပါသည် ကချင်လွတ်လပ်ရေးအဖွဲ့ကချင် Independence Organization KIO ကို1960ခုနှစ်အောက်တိုဘာ25ရက်နေ့တွင်ဖွဲ့စည်းခဲ့ပြီးကချင်လွတ်လပ်ရေးကောင်စီကချင် Independent Council KIC ကို1962ခုနှစ်ဇန်နဝါရီလတွင်ဖွဲ့စည်းခဲ့ကာကချင်လွတ်လပ်ရေးတပ်မတော်ကချင် Independence Army KIA ကို1961ဖေဖော်ဝါရီ5ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးKIO KIA ဥက္ကဋ္ဌ GOC ဇော်ဆိုင်အပါအဝင်တပ်ဖွဲ့ဝင်၄ဦးလုံခြံခံခဲ့ရတဲ့ထိုင်းနိုင်ငံထန်းကော့တောင်တွင်64နှစ်မြောက်ကချင်တော်လှန်ရေးနှင့်အထိမ်းအမှတ်မနှောင်ပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ5ရက်နေ့တွင်ကြာရောက်တဲ့64နှစ်မြောက်ကချင်တော်လှန်ရေးနှင့်အထိမ်းအမှတ်အပြင် GOC ဇော်ဆိုင်နှင့်တပ်ဖွဲ့ဝင်များမနှောင်အကကားခဲ့သည့်250ပြည့်အထိမ်းအမှတ်အနေဖြင့်မနှောင်ပွဲကိုထိုင်းနိုင်ငံချင်းမိုင်ခရိုင်အတွင်းရှိထန်းကော့တောင်ပေါ်တွင်ကျင်းပခဲ့ကြောင်း74 Media မှဖော်ပြထားပါသည်။ယခင်က KIA တပ်စခန်းထိုင်ချခဲ့တဲ့နေရာမှာပွဲကျင်းပတာဖြစ်ပြီး GOC ဇော်ဆိုင်ညီအကိုတွေတွေ့ဆုံခဲ့ကြတဲ့အချိန်ထန်းကော့တောင်ပေါ်မှာတပ်သားတွေနဲ့စစ်ဝတ်စုံနဲ့မနှောကားခဲ့ကြတယ်။အခုဆိုရင်250ပြည့်ပြီဖြစ်ကဒီနေရာမှာမနှောင်အကတခါကထားပြီဖြစ်တဲ့အတွက်ရိုးရာဒလစ်ထုံးတန်းအရာအပိတ်မနှောကရမယ်လို့ပြောကြတာကြောင့်ကျင်းပရတာဖြစ်တယ်လို့သိရပါဗျ။ထိုင်းနိုင်ငံအတွင်းရှိကချင်လူမျိုးများနဲ့မြန်မာနိုင်ငံမှလာရောက်ပါဝင်သူစုစုပေါင်း300ခန့်ဖြင့်ကျင်းပခဲ့တယ်လို့သိရပါဗျ။ထန်းကော့တောင်ရှိ KIA တပ်စခန်းကို1966ခုနှစ်မှစတင်ကနိုင်ငံသားဆက်ဆံရေးနှင့်လက်နက်ခဲယမ်းစုဆောင်ရေးအတွက်တည်ဆောက်ခဲ့ခြင်းဖြစ်ပြီးတောင်ထိပ်တွင်1985ခုနှစ်ဩဂုတ်လ6ရက်နေ့နှင့်10ရက်နေ့တို့တွင် KIO KIA ဥက္ကဋ္ဌ GOC ဇော်ဆိုင်အပါအဝင်တပ်ဖွဲ့ဝင်၄ဦးကြာဆုံးခဲ့ကြောင်းကချင်ဘာသာနှင့်အင်္ဂလိပ်ဘာသာတို့ဖြင့်ရေးသားထားသည့်ထိမ့်အမှတ်ကြောက်တိုင်တစ်ခုရှိကကချင်အမျိုးသားအလံစိုက်ထူထားတယ်လို့သိရပါတယ်အဆိုပါတောင်ပေါ်တွင်တာဝန်ထမ်းဆောင်ခဲ့သည့် KIA တပ်ဖွဲ့ဝင်များမှ30ကျော်ခန့်မှလက်ရှိအချိန်အထိတက်ရှိထင်ရှားရှိနေစေဖြစ်တယ်လို့သိရပြီး GOC ဇော်ဆိုင်အပါအဝင်၄ဦးတို့လုံခြံတပ်ဖြတ်ခံခဲ့ရသည့်ဩဂုတ်လ10ရက်နေ့ကိုကချင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့ကြပါတယ်ခင်ဗျာဆက်လက်ပြီးလေတိုမြို့နယ်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရပ်များကြောင့်ရဲသား2ဦးသေဆုံးပြီး2ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်ကရင်မျိုးသားအစီယုံကော်တူးလေအုပ်ချုပ်နယ်မြေခလဲလွီထူခရိုင်လေတုံမြို့နယ်အတွင်းမှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့ဒရုန်းတိုက်ခိုက်မှုများကြောင့်ရဲသားပြည်သူတို့ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ3ရက်နေ့မှာအလှိုင်ကြီးရွာအတွင်းကိုပိန်းစလုပ်အခြေဆိုင်ခလဲရ264တပ်ကနေ120မမလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ရာအသက်16နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ပြီးနေအိမ်နှလုံးထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်ဖေဖော်ဝါရီလ2ရက်နေ့နေ့လယ်တနာရီ10မိနစ်မှာလဲစစ်ကောင်စီတပ်ဖွဲ့ကကညင်ကျိုးကျေးရွာအတွင်းကိုဒရုန်းများဖြင့်ဘုံသုံးလုံးလာရောက်ကျဲချခဲ့ရာအသက်52နှစ်အရွယ်အမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်၄လုံးပျက်စီးခဲ့ပါတယ်။ဖေဖော်ဝါရီလ4ရက်နေ့မနက်9နာရီအချိန်မှာလဲခလိုင်ရ264တပ်ကနေတောင်ခင်ကျေးရွာအတွင်းကို120မမလက်နက်နှလုံးပစ်ခတ်ခဲ့ရာကျေးရွာဖုံကြီးကျောင်းအတွင်ကြားရောက်ပောက်ကွဲခဲ့ကာတပ်တော်60အရွယ်ရှိဦးစင်းတပါးဒဏ်ရာရခဲ့ပြီးဖုံကြီးကျောင်းလည်းထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတောင်သာရုံးစီကြီးကျေးရွာလေကျောင်းတိုက်ခိုက်ခံရပြီးတန်ငါတပါးနှင့်အမျိုးသားတဦးဒဏ်ရာရအငိမ့်စားဘုံမူကြီးကျော်ကျော်ဦးရဲ့မိသားစုပိုင်ကုံစုံဆိုင်ဘုံသီးထိမှန်ပျက်စီးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းတောင်သာမြို့နယ်ရုံးစီကြီးကျေးရွာကိုစစ်ကောင်စီကလေကျောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာတန်ငါတော်တပါးနှင့်အမျိုးသားတဦးဘုံစားထိမှန်ဒဏ်ရာရခဲ့တယ်လို့လူမှုလှုပ်ရှားမှုကော်မတီတောင်သာအဖွဲ့ကတဲ့တင်ထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ3ရက်ညနေပိုင်းမှာရုံးစီကြီးကျေးရွာကိုစစ်ကောင်စီလေကျောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပြီးအောက်ကျောင်းတိုင်းနှစ်ထပ်ကျောင်းဆောင်နဲ့မိသက်ယုံအနီးကဝေကြီးကုံစုံဆိုင်ပေါ်ကိုဘုံသီးကြကမီးလောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်အောက်ကျောင်းတိုင်းဆရာတော်တပါးနဲ့ဘုရားရက်ကွက်ကအမျိုးသားတဦးဒဏ်ရာရခဲ့ကာရွာသစ်ရွာမှနေအိမ်နှလုံးနဲ့ဆရာတော်များစီးနှင်းနဲ့ကားနှစီလဲပျက်စီးခဲ့ရတယ်လို့သိရပါတယ်။ဘုံကြရောက်ပောက်ကွဲခဲ့တဲ့ဝေကြီးကုံစုံဆိုင်ဟာအငိမ့်စားဘုံမူကြီးကျော်ကျော်ဦးယခင်တနင်္သာရီတိုင်းမူရာထားခံရသူနဲ့၎င်းရဲ့ညီဖြစ်သူဥလွင်လွင်အဂရီတိုက်ဖြတ်ရေးညွန်ချုပ်နေပြည်တော်တို့ပိုင်ဆိုင်သောဆိုင်ဖြစ်တယ်လို့သိရပါတယ်။လေကျောင်းတိုက်ခိုက်ခံရပြီးနောက်မိဒီလာတပ်မ69တပ်ကစစ်သား100ကျော်ရောက်လာကာဝေကြီးကုံစုံဆိုင်ကလက်ကျန်ပစ္စည်းများကိုနေရာရွှေ့ပြောင်းခြင်းကိုလုံခြုံရေးယူကာလာရောက်လှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိအဆိုပါစစ်ကောင်စီစစ်ကြောင်းဟာရွာရှိကျောင်းအတွင်တက်ဆွဲထားကရုံးစီကြီးရွာမြောက်ဖက်နဲ့အနောက်ဖက်တိုးရိုးတဝိုက်မှာကင်းပုံးဝစ်နေတာကြောင့်ပြည်သူများအနေနဲ့သတိထားသွားလာကြဖို့အသိပေးထားပါရခင်ဗျာဆက်လက်ပြီးအင်းလေးဒေတာဖယားတောင်လွယ်နွဲ့ကြီးရွာမှာစစ်ကောင်စီလက်အောက်ခံ PNA အဖွဲ့ကလက်နက်ကြီးဖြင့်ပစ်ခတ်ခဲ့ရာပြည်သူတဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ် ရှမ်းပြည်နယ်ညောင်ရွှေမြို့နယ်အင်းလေးဒေသဖယားတောင်လွယ်နွဲ့ကျေးရွာကိုစစ်ကောင်စီလက်အောက်ခံ PNA အသွင်ပြောင်းပအုပ်ပြည်သူစစ်အဖွဲ့ကလက်နက်ကြီးဖြင့်ပစ်ခတ်ခဲ့ရာပြည်သူတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဖေဖော်ဝါရီ5ရက်နနက် 9:13 မိနစ်အချိန်မှာဖဲကုံအနောက်ချမ်းတစ်ပင်ကောက်ကနေစစ်ကောင်စီတပ်နဲ့ PNA တို့ကဖယားတောင်လွယ်နွဲ့ကျေးရွာအားလက်နက်ကြီးများဖြင့်ရေဝဲကျက်ရှိရှိပစ်ခတ်ခဲ့တာလို့ဆိုပါတယ်။လက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်84နှစ်အရွယ်ရှိမျိုးသားတဦးသေဆုံးခဲ့ကအသက်48နှစ်နဲ့28နှစ်အရွယ်အမျိုးသမီး2ဦးဒဏ်ရာရခဲ့တယ်လို့သိရပါဗျ။ထို့အပြင်မနက် 8:40 မိနစ်အချိန်မှာလဲဖယားတောင်လွယ်နွဲ့ကျေးရွာကဈေးကုန်းစစ်ဆောင်စခန်းကိုလက်နက်ကြီးများဖြင့်ထပ်မံပစ်ခတ်ခဲ့ရာအသက်44နှစ်အရွယ်အမျိုးသားတဦးသေဆုံးခဲ့ပြီးအမျိုးသား4ဦးနှင့်အမျိုးသမီး2ဦးဒဏ်ရာရရှိခဲ့ပါသေးတယ်ခင်ဗျာ။ဆက်လက်ပြီးပေါ်တာဆွဲပြီးအတင်းအဓမ္မစုဆောင်းထားသည့်ပြည်သူစစ်မှုထမ်းစစ်သား၄ဦးလေထုံမြို့နယ် KNL တပ်ရင်းကိုထံသို့လက်နက်ချအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ညောင်လေးပင်ခရိုင်လေထုံမြို့နယ်ရှိကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်ရင်းကိုထံသို့ဖေဖော်ဝါရီလ၄ရက်နေ့၌အာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ခမရ984တပ်ရင်းမှဒုတက်ချက်ညီညီလွင်တပ်သား၁ကိုမြင့်ဝင်းတပ်သား၂မျိုးမင်းတပ်နှင့်တပ်သား3စောဤဖရေတို့၄ဦးမှလက်နက်များယူဆောင်လာပြီးအလင်းဝင်ခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါတယ်။၎င်းတို့၄ဦးမှပေါ်တာဆွဲခံခဲ့ရပြီးပြည်သူစစ်မှုထမ်းအဖြစ်သို့၎င်းတို့၏ဆန္ဒမပါဝင်ဘဲအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်၏အတင်းအဓမ္မစစ်မှုထမ်းခိုင်းစေခြင်းကိုခံခဲ့ရသူများဖြစ်ပြီးလက်နက်ချအလင်းဝင်စဉ်တွင်လည်း၎င်းတို့နှင့်အတူ MA4 တွဲပစ်လောင်ချာတစ်လက် MA1 နှစ်လက် G85 တောင်းနှင့် G-POW 3ပောက်တို့ကိုယူဆောင်လာခဲ့တယ်လို့ဖော်ပြထားပါတယ်။ထို့သူလက်နက်ချအလင်းဝင်လာသောစစ်ကောင်စီတပ်သား၄ဦးအားလေတုံမြို့တာဝန်ရှိသူများနှင့်တရင်ကိုတာဝန်ရှိသူများမှပူးပေါင်းပြီးတဦးလင်မြန်မာငွေကျပ်၁၀သိန်းစီချင်းမြင့်ခဲ့တယ်လို့သိရပါဗျ။မိမိ၏ဆန္ဒသဘောထားမပါဝင်ဘဲအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်၏ဖမ်းဆီးခြင်းခံခဲ့ရပြီးအတင်းအဓမ္မစစ်မှုထမ်းစေခိုင်းခံရသောစစ်သားများအနေဖြင့်နီးစပ်ရာတိုင်းရင်းသားတော်လှန်ရေးတပ်များနှင့်ပြည်သူ့ကာကွယ်ရေးတပ်များထံသို့ရရနီလန်းဖြင့်လက်နက်ချအလင်းဝင်ရန်တိုက်တွန်းအသိပေးထားပါရခင်ဗျာ။ဆက်လက်ပြီးညောင်ငိုင်းပြူစခန်းမှပြည်သူစစ်နှစ်ဦးရွှေဘူပကဖထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘူခရိုင်ရွှေဘူမြို့နယ်တိုက်နယ်သုံးနယ်မြေညောင်ငိုင်းပြူကျေးရွာမှပြည်သူစစ်နှစ်ဦးဟာလက်နက်နဲ့အတူအလင်းဝင်ရောက်လာတယ်လို့ရွှေဘူပကဖကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ30ရက်နေ့မှာညောင်ငိုင်းရွာကပြည်သူစစ်တဦးဟာကာပိုက်တနက်တလက်ကြီပေါင်း2ပေါက်ကာပိုက်ကြီ180လက်ပစ်ဘုံနနက်သီးတစ်လုံးတို့နဲ့အတူအလင်းဝင်လာတယ်လို့ဆိုပါတယ်။အလားတူဖေဖော်ဝါရီလ2ရက်နေ့မှာလဲနောက်ထပ်ပြည်သူစစ်တအူးဟာကာပိုက်တလက်ကြီပေါက်3ခုကာပိုက်ကြီ154တောင်းတို့ကိုယူဆောင်လာပြီးထပ်မံအလင်းဝင်လာတယ်လို့သိရပါတယ်။အလင်းဝင်ရောက်လာသူများကိုဂုံပြူစုငွေထိုက်တဲ့အားလျော်စွာချီးမြှင့်ပေးခဲ့ပြီးလူအခွင့်အရေးနဲ့အညီကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့ဆိုပါတယ်။ဆက်လက်ပြီးထပ်မံအလင်းဝင်ရောက်လူသူများစွာရှိနေသေးကြောင်းသိရပြီးစစ်ကောင်စီတပ်ဖွဲ့ဝင်များပြူများအနေဖြင့်အမြန်ဆုံးအလင်းဝင်ရောက်ကြဖို့တိုက်တွန်းထားပါတယ်။အလင်းဝင်ရောက်လူသူများအနေဖြင့်အချိန်မြွေးဆက်သွယ်နိုင်မှုအချိန်မီအလံဖြူထောင်ဖို့လိုပြီးလက်ကမ်းစာဆောင်များကိုလည်း drone ဖြင့်ကြဲချဖြန့်ဝေပေးခဲ့ကဖိတ်ခေါ်ခဲ့တယ်လို့လည်းသိရှိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုပင်နဲ့ဗေဒနုံးပြည်သူ့ကာကွယ်ရေးတပ်တို့မှရဲဘော်တင်များခေါ်ယူနေတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုပင်ကချင်ဒေသ KPDF တပ်ရင်းနဲ့တောင်ရင်းကြီးမြို့နယ်ဗေဒနုံးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကရဲဘော်တင်များခေါ်ယူနေကြကြောင်းအသေးစိတ်ထုတ်ပြန်ထားပါတယ်။အသက်18နှစ်ပြည့်ပြီးကျန်းမာရေးကောင်းမွန်ကပင်မဆင်းရဲဒဏ်ခံနိုင်ရမည်အဆရှိသောတပ်သားတင်များလိုက်နာရမည်စီကံချက်၉ချက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုပင်ကအသိပေးထားပြီးရဲဘော်တပ်များကိုနှွေးထွေးစွာကြိုဆိုနေမယ်လို့ဆိုပါတယ်။ကချင် Region People Defense Force KPDF ဟိုပင် Page Messenger ကဖြစ်စေပြန်ကြားရေးဌာနဖုန်းနံပါတ39-349-3111ကိုဖြစ်စေဆက်သွယ်နိုင်တယ်လို့အသိပေးထားပါတယ်။အလားတူဗေဒနုံးပြည်သူ့ကာကွယ်တပ်ဖွဲ့ကလည်းအသက်18နှစ်မှ35နှစ်အတွင်းကျမ်းမာရေးတန်ဆွမ်းတဲ့ရဲဘော်တပ်များကိုခေါ်ယူသွားမှာဖြစ်ပြီးတော်လှန်ရေးကာလခက်ခဲကြမ်းတမ်းမှုကိုလက်ခံနိုင်ကပေးအပ်တဲ့တာဝန်ကိုမငြင်းမညူထမ်းဆောင်နိုင်ရမှာဖြစ်တယ်လို့ဆိုထားပါတယ်။ပညာရေးအချင်းနဲ့ကျွမ်းကျင်မှုပေါ်မူတည်ပြီးတိုက်ခတ်ရေး၊စေ၊ရုံးလုပ်ငန်းထောက်ပို့တာဝန်များမှာထမ်းဆောင်ရမှာဖြစ်ပြီးအနည်းဆုံး2နှစ်တာဝန်ထမ်းဆောင်ဖို့လိုအပ်တယ်လို့အသိပေးထားပါတယ်။ဗေဒနုံးပြည်သူ့ကာကွယ်တပ်မတော်တရင်3 Page Messenger ကနေဆက်သွယ်စာရင်းပေးသွင်းနိုင်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယို NUG သောတာရှင်များခင်ဗျာစီရီသတင်းကောင်းလို့ချက်ပြီးမှာတော့ပြည်တွင်သတင်းများကိုຫນွေဥမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါ2025ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမှပါတော်လိုင်းကာလဖြစ်ပေမဲ့တရားသောဥပဒေတွေကိုလက်တွေ့အသက်သွင်းနေတယ်ဆိုတာပြည်သူလူထုကိုလက်တွေ့ပြသနိုင်မှုလို့ကြောင်းယာယီသမရပြောကြားတဲ့သတင်းကိုဥစွာတင်ပြပေးပါမယ်တော်လိုင်းကာလဖြစ်ပေမဲ့တရားသောဥပဒေတွေကိုလက်တွေ့အသက်သွင်းနေတဲ့ဆိုတာပြည်သူလူထုကိုလက်တွေ့ပြသနိုင်မှုလို့တဲ့အပြင်ဒီလိုကြိုးပမ်းလှုံ့ဆော်မှုတွေကိုနိုင်ငံတကာအနေနဲ့လည်းသိနာလည်အောင်ဆက်သွယ်ဆွေးနွေးကြဖို့အထူးလိုအပ်ကြောင်းမြို့သားညညွေးအစိုးရနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလာမှဖေဖော်ဝါရီလ5ရက်နေ့မှာကျင်းပတဲ့တတိယချိန်မြောက်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမင်ကွန်းပြောကြားခဲ့ပါတယ်ဥပဒေများသည့်တော်လိုင်းအခြေအနေကိုအကြောင်းပြရေးလက်တွေ့အသက်ဝင်မှုမရုပ်ရော့စေရေး Law Enforcement အတွက်ပြန်ထမ်းနာသောဥပဒေများကလက်တွေ့မြေပြင်မှာအသက်ဝင်စေရေးဖြစ်ပါတယ်။ခုဆိုရင်ကျွန်တော်တို့တော်လိုင်းအင်အားစုတွေရဲ့ထိန်းချုပ်ဧရိယာတွေဟာမြေပြင်မှာမြောင်များရှိနေပြီဖြစ်ပါတယ်။ဒါအပြင်သက်ဆိုင်ရာ Federal Unit Alike အကောင့်ထဲပေါ်နေတဲ့မြေပြင်လုပ်ငန်းစဉ်တွေလည်းရှိပါတယ်။လက်ရှိကာလဟာတော်လိုင်းကာလဖြစ်တာကြောင့်ဥပဒေတွေလက်တွေ့အသက်ဝင်စေရေးအတွက်အကန့်အသတ်တွေရှိတယ်ဆိုတာကျွန်တော်နားလည်သဘောပေါက်ပါတယ်။ဒါပေမဲ့လည်းအခြေအနေကိုကြောင်းပြပြီးကျွန်တော်တို့တော်လိုင်းအင်အားစုတွေဟာဥပဒေစည်းမျဉ်းတွေကိုခဏအသာခောက်သိမ်းထားတာမျိုးမဖြစ်စေချင်ပါဘူးလို့ယာယီသမရမထပ်လောင်းပြောကြားခဲ့ပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းတစ်ပုဒ်ကတော့ပြည်အောင်စုလွှတ်တော်တက်မကျင်းအစည်းအဝေးပထမနေ့အောင်မြင်စွာကျင်းပပြီးစီးခဲ့တဲ့သတင်းဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်တက်မကျင်းအစည်းအဝေးကို2ရက်တိုင်တိုင်းဗီဒီယိုကွန်ဖရင့်စနစ်နဲ့ကျင်းပပြုလုပ်သွားမှာဖြစ်ပြီး2025ခုနှစ်ဖေဖော်ဝါရီလ5ရက်နေ့နနက်10:00နာရီမှာစည်းအဝေးပထမနေ့အားကျင်းပပြုလုပ်ခဲ့ပါတယ်။စီဝေတို့ပြည်တော်စုလွတ်တော်ကိုယ်စားလှယ်192ဦးတက်ရောက်ခဲ့ပြီးစီဝေတက်ရောက်ခွင့်ရှိသူဦးရေရဲ့68.5ရာခိုင်နှုန်းတက်ရောက်ခဲ့တဲ့အတွက်ပြည်တော်စုလွတ်တော်ဆိုင်ရာလုပ်ငန်းလှမ်းညွှန်တဲ့အညီစီဝေအားအစီအစဉ်73ရက်ဖြင့်ကျင်းပခဲ့ပါတယ်။စီဝေအဖွဲ့တွင်ခေတ်ဆက်ဆက်ဒီမိုကရေစီရေးတော်ပုံများနဲ့လူ့တော်လိုင်းအတွင်းကြာဆုံးခဲ့ကြသောသူရဲကောင်းများအားဂုဏ်ပြုသောအားဖြင့်ဆယ်စက္ကန့်ငြိမ်သက်လေးပြုခဲ့ကြပါတယ်။အဲဒီနောက်ပြည်တော်စုလွတ်တော်နိုင်ကဦးအောင်ကြည်ညွန့်ကအဖွဲ့မှစကားပြောကြားပြီးနောက်မြို့သားညီညွတ်အစိုးရနိုင်ငံတော်ယာယီသမရဒူဝါလက်ရှိလာနဲ့ပြည်အောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းတို့ကအတီးတီးမိန့်ခွန်းပြောကြားခဲ့ပါတယ်။ဆက်လက်ပြီးလူခွင့်ဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ဥက္ကဋ္ဌမဒမ်မာစီခရစ်စတီဘရန်စ်ကမှာစကားပြောကြားပြီးနောက်နိုင်ငံတကာပါလီမန်များအဖွဲ့ IPU ရဲ့ထွေထွေတွင်းရေးမှူးချုပ်မစ္စတာမာတင်ချောင်ကောင်ထံမှပေးပို့သောအမတ်တရအမှာစကားဗီဒီယိုအားပြသခြင်းများဆောင်ရွက်ခဲ့ပါတယ်။အဲ့နောက်ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီနိုင်ငံတကာဆက်ဆံရေးကော်မတီကတင်သွင်းတဲ့ဂျမတ်စီယုံစုရဲ့ကျင်းပမဲ့ရွေးကောက်ပွဲသည်အတူရာရွေးကောက်ပွဲဖြစ်တဲ့အပြင်လက်ရှိနိုင်ငံရေးချက်တက်ကိုဖြည့်ရှင်းနိုင်မှာမဟုတ်ကြောင်းနဲ့မြို့သားညီညွတ်အစိုးရအနေဖြင့်ပြည်သူလူထုလိုလားတောင်းတလျက်ရှိသော Federal Democracy ပြည်အောင်စုပေါ်ပေါက်လာရေးအတွက်တော်လိုင်းအင်အားစုများနဲ့အတူကြိုးပမ်းဆောင်ရွက်နေမှုများအားဒေသတွင်နဲ့နိုင်ငံတကာသို့ရှင်းလင်းစွာသိရှိနိုင်ရန်နဲ့လက်ရှိပြဿနာရရအားဖြည့်ရှင်းနိုင်ရန်တန်တမန်နီယချင်းကပ်ဆောင်ရွက်သွားနိုင်ရေးမြန်မာညွေအစိုးရအားပြည်တော်စုလွှတ်တော်ကတိုက်တွန်းကြောင်းအဆိုအားဝန်ပြည်နယ်ဘီလင်းမဲဆန္ဒနယ်မှဦးတင်ကိုကိုကတင်သွင်းခဲ့ပြီး၎င်းရဲ့အဆိုနဲ့ဆက်လျင်ပြီးဂိုတိုင်းဒေသကြီးပေါက်ခေါင်မဲဆန္ဒနယ်ကဒေါ်နီနီဒွန်းကထောက်ခံဆွေးနွေးခဲ့ကြပါတယ်ရှင်ဆလဘီပြည်သူအောက်လွှတ်တော်မှများနဲ့တွေ့ဆုံဆွေးနွေးစဉ်ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဖွဲ့ကလင်းစည်းဖြတ်တောက်ပေးဆိုမှုများလှုံ့ဆော်ရန်တောင်းဆိုခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါအောင်မယ်မြူသားညညွေအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်နိုင်ငံဆိုင်ရာကိုယ်စားလှယ်နန်းစုမောင်တို့နဲ့အဖွဲ့ဟာပြည်ထောင်အောက်လွှတ်တော်မှာပြည်ထောင်မြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌအောက်လွှတ်တော်အမတ်မစ္စတာအလန်ဒေးဗစ်နဲ့ဒူဥက္ကဋ္ဌအောက်လွှတ်တော်အမတ်မစ္စအန်နီဂျန်နတ်ကိုယ်စားလှယ်အဖွဲ့တို့တွဲဆုံဆွေးနွေးခဲ့တယ်လို့ဖေဖော်ဝါရီ5ရက် NGO ဆက်စပ်ရုံးကသတင်းထုတ်ပြန်ပါတယ်ဆွေးနွေးပွဲမှာပြည်ထောင်စုဝန်ကြီးကမြန်မာနေဦးတော်လှန်ရေးတွေ့တက်မှုအခြေအနေများမြူသားညီညွတ်အစိုးရ၏ရှစ်ဆက်လုပ်ငန်းစဉ်လမ်းပြမြေပုံအပါအဝင်မြန်မာလူထု၏ຫນွေဥတော်လည်းတွင်အရေးကြီးသောအခန်းကဏ္ဍမှပါဝင်နေမှုများကိုရှင်းလင်းပြောကြားခဲ့ပါသည်။ဒါ့အပြင်စစ်ကောင်စီကပြုလုပ်မဲ့တရားမဝင်တူရောင်ရွေးကောက်ပွဲကိုလည်းပြင်းထန်လွတ်တော့ပြင်းထန်အစိုးရနဲ့နိုင်ငံတကာကလက်မခံကြရန်လိုကြောင်းစစ်ကောင်စီကပြည်သူများအားလေးချောင်းဖြင့်ပုံကျဲနေမှုများကိုကာကွယ်ရန်လေးရည်စီဖြတ်တောက်ပိတ်ဆို့မှုများလှုံ့ဆော်ရန်လည်းတောင်းဆိုခဲ့တယ်လို့သတင်းရရှိပါသည်။ဒါ့အပြင်ပြင်းထန်အောက်လွှတ်တော်နေဖြင့် CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဖွဲ့ဝင်များနဲ့ပုံမှန်တွေ့ဆုံဆွေးနွေးမှုများပြုလုပ်ကြရန်မြန်မာပြည်သူကိုဆက်လက်ထောက်ခံအားပေးရန်တိုက်တွန်းပြောကြားခဲ့ပါတယ်။ပြည်ထောင်အောက်လွှတ်တော်မှများဖြစ်သော Atlantic နဲ့ Any Janet တို့ကလည်းပြည်ထောင်နိုင်ငံအခြေအနေနဲ့အခက်အခဲစိန်ခေါ်မှုရှိတော့လဲမြန်မာအရေးအတွက်ဆက်လက်အားပေးမှာဖြစ်ကြောင်းပြည်သူများတောင်းဆိုချက်များကိုလည်းရရှိပြီးလုံနိုင်သည့်ဘက်မှဆက်လက်ဆောင်ရွက်ပေးမှာဖြစ်ကြောင်းပြောကြားခဲ့ကြတယ်လို့သိရပါတယ်ရှင်။ကင်းနီပြည်ချာကာလာအုပ်ချုပ်ရေးကောင်စီကလူငယ်ရေးရာဌာနကိုဖွဲ့စည်းလိုက်တဲ့အတွက်ဝမ်းမြောက်စွာကြိုဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ 2025ခုနှစ်ဖေဖော်ဝါရီလ5ရက်နေ့တွင်ကရင်ပြည်ခြားကာလအုပ်ချုပ်ရေးကောင်စီသည်ကရင်ပြည်ခြားကာလအစီအမံအပိုင်36ပိုက်ခွဲ1ပိုက်ခွဲငယ်6ပြဋ္ဌာန်းချက်နဲ့အညီလူငယ်ရေးအားဌာနကိုဖွဲ့စည်းလိုက်ကြောင်းဝမ်းမြောက်စွာသိရှိရတယ်လို့မြို့သမီးလူငယ်နဲ့ကလေးသငယ်ရာဝန်ကြီးဌာနကဖော်ပြပါတယ်။မြို့သမီးလူငယ်နဲ့ကလေးသငယ်ရာဝန်ကြီးဌာနရဲ့လူငယ်ရေးအားဌာနအနေဖြင့်ဖရဒီမိုကရေစီပြည်ထောင်စုထူထောင်ရေးကိုဦးထိပ်ပန်းစင်ပြီးဤနွေဦးတော်လင်းကာလာမစတင်၍လူငယ်ထောက်ပံ့ရေးကာကွယ်ပေးရေးနှင့်ဆွေးရည်မြင့်တင်ရေးတို့အတွက်လူငယ်ဗဟုပြုမူဝါဒများနှင့်စီမံများဖြင့်လူငယ်ပါဝင်မှုနှင့်ကောင်းဆောင်မှုဆိုင်ရာခွင့်လန်းများကိုနိုင်ငံရေးကဏ္ဍ၊အုပ်ချုပ်ရေးကဏ္ဍ၊လူမှုရေးကဏ္ဍ၊ပညာရေးကဏ္ဍစသည့်တိုင်းပြည်အတွက်ရေးကြီးသည့်ကဏ္ဍအသီးသီးတွင်လူငယ်များနှင့်ပူးပေါင်းလှုပ်ဆောင်ရန်တိုက်တွန်းဆောင်ရွက်လျက်ရှိတယ်လို့ဆိုပါတယ်။ယခုကာလသည်ပုံမကောင်းမွန်သောအနာဂတ်နိုင်ငံတော်တည်ကြီးအတွက်မောင်ခေကိုကြောဖြတ်နေကြရပြီးမတူညီသောလူမျိုးစုအသီးသီးကိုယ်ခွေယုံကြည်မှုအသီးသီးကြားမှလိမ့်စိတ်ခံယူမှုအသီးသီးတို့ဖြင့်ဆုံးလင်ကွဲပြားသောလူငယ်တို့သည်အတူလက်တွဲတိုက်ပွဲဝင်နေကြပြီးလူငယ်ရေးအားဌာနအနေဖြင့်ကင်းပြည်ချာကာလအုပ်ချုပ်ရေးကောင်စီ၏လူငယ်ရေးအားဌာနဖွဲ့စည်းမှုပေါ်ဝမ်းမြောက်ကြိုးစားပါကြောင်းနဲ့လူငယ်ရေးအားလုပ်ငန်းစဉ်များတိုင်း၌ကိုပိုင်ပြဋ္ဌာန်းခွင့်နှင့်လိုလက်ခွင့်အပြည့်အဝရရှိသောဖက်ဒရယ်ယူနစ်များနှင့်ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်သည့်အထိအတူလက်တွဲဆောင်ရွက်လိုပါကြောင်းသွန်လွားပါလိုက်ရပါတယ်လို့ဆိုပါတယ်ရှင်။ချမ်းမတ်54တုံးချင်မြောက်လီလန်တရောင်ချခဲ့ပေမဲ့လီလန်ဆွဲတဲ့သူမရှိတဲ့တဲ့ရင်ကိုလည်းတွင်ပြပေးပါဦးမယ်။ဖေဖော်ဝါရီ5ရက်နေ့မနက်ပိုင်းမှာရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းရှိဘိုးကျော်အောင်ဆန်းရဲ့ဇနီးဒေါခင်ကြီးအမိပေါ Area 1.923A ကဂျဲဝန်နဲ့နေအိမ်ချမ်းမတ်54ဒေါဆန်းစတီနဲ့အကိုဖြစ်သူဦးအောင်ဆန်းဦးရဲ့အမွေဆိုင်မှုအိမ်နဲ့ခြံကိုတုံးချင်မြောင်းလီလန်တင်ရောင်းချခဲ့ပေမဲ့လီလန်ဆွဲတဲ့သူမရှိတာကြောင့်လီလန်မအောင်ခဲ့ဘူးလို့သိရပါဗျ။လီလန်ချမ်းကြီးစစ်ကိုတရားရုံးကငွေကျပ်298ဘီလီယံပြင်းစင်သတ်မှတ်ပြီးလီလန်တင်ရောင်းချခဲ့တာဖြစ်ပါတယ်။ချမ်းမတ်54ကို2024ခုနှစ်မလ20ရက်ကကျပ်315ဘီလီယံဖြင့်ပထမအကြိမ်အောက်တိုဘာ15ရက်ကကျပ်ဘီလီယံ300ဖြင့်ဒုတိယအကြိမ်လီလန်တင်ရောင်းချခဲ့ရမှာလဲဝယ်မဲ့သူတယောက်မှမရှိခဲ့ပါဘူးရှင်။ဆလတ်တင်ပြပေးဦးမယ့်တဲ့ရင်ကတော့ထိုင်းမှလျက်စင်မီဖြတ်တောက်လိုက်တော့လေတာချီလေးမျိုးတွင်လာအိုလျက်စင်မီကိုညနေ9နာရီအချိန်ကစပြီးရရှိတဲ့တဲ့ရင်ပဲဖြစ်ပါတယ်ဖေဖော်ဝါရီ5ရက်နေ့တွင်ထိုင်းမှလျက်စင်မီဖြတ်တောက်မှုကြောင့်ထိုင်းလျက်စင်မီကနေလာအိုလျက်စင်မီဖြင့်စားထိုးနေသည့်တာချီလေးမျိုး၏မျိုးရင်းရက်ွက်အများပြားတွင်ညနေ9နာရီအချိန်ကစပြီးလျက်စင်မီပြန်လည်ရရှိနေပြီဖြစ်ကြောင်းတာချီလေး News Agency မှဖော်ပြထားပါတယ်တာချီလေးမျိုးမီလီယေဦးဆောင်ကော်မတီလျက်စစ်တအားဖြန့်ပြွေးလုပ်ငန်းကထိုင်းလျက်စစ်အစားလာအိုလျက်စစ်ကိုစားထိုးချိတ်ဆက်ကအုံပြုရဲ့နေချင်းပြီးလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။တချိလိမျိုးရင်းလျက်စစ်မီမရရှိသေးသည့်မဲခေါင်ရက်ွက်အပါအဝင်ချွတ်နေရများအနေနဲ့ချိန်နှဲငယ်တွင်ရရှိမှာဖြစ်သည့်အတွက်ဆောင်းဆိုင်ပေးရန်မီလင်းရေးကအသိပေးထားပါတယ်။ထိုင်းဘက်ကတရုတ်ကိုင်များ၏ကြားဖြန့်လုပ်ငန်းများကြောင့်95နေရာကိုလျက်စစ်တအားဖြတ်တောက်လိုက်ရမှာတချိလိမျိုးတစ်မျိုးတွေကသာလာအိုလျက်စစ်တအားကိုစားထိုးကဖြန့်မြူရန်လှုပ်ဆောင်နိုင်ပါသေးတယ်ရှင်။စစ်မှုထမ်းရန်အမိန့်ဆင့်ခေါ်စားရရှိထားသူများအားတင်ငန်းဝေးခွင့်မပေးရန်ဘုံကြီးเจ้าများကိုတရားဝင်စတင်ပိတ်ပင်တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။ဖေဖော်ဝါရီလအတွင်းမြို့နယ်ထွေအုံများနဲ့နယ်မြေကန်တပ်တော်ဝင်ကဆီယာရှိအချို့ကစစ်မှုထမ်းရန်အမိန့်ဆင်ခေါ်စာရရှိထားပြီးသူများသည်ချက်ချင်းစစ်မှုထမ်းရမိသူများဖြစ်တာကြောင့်ဘုံကြီးเจ้าတွင်တင်ငန်းစီသာသနာ့ဘောင်ဝင်ရန်လာရောက်လျှောက်ထားပါကသက်18နှစ်မှအသက်35နှစ်အတွင်းဖြစ်လျက်စစ်မှုထမ်းရန်အမိန့်ဆင်ခေါ်စာရရှိပြီးသူဟုတ်မဟုတ်စစ်စစ်ပြီးစစ်မှုထမ်းရန်အမိန့်ဆင်ခေါ်စာရရှိပြီးသူဖြစ်ပါကတင်ငန်းစီခွင့်မပေးရန်မြို့နယ်တန်ခနိုင်ရကအဖွဲ့ထံကိုလျှောက်ထားတင်ပြလာကြောင်းဒေသတွင်အရေးမြင့်များမှသိရပါတယ်။ဒါအပြင်သက်18နှစ်မှသက်35နှစ်အတွင်းမြို့သားများကိုရေရှည်ရဟန်းဝိခွင့်မပြုဘဲရေတို့ဒွန်လပိုက်ဟန်အဖြစ်ရပိုင်းသာခွင့်ပြုပေးရန်သင်္ကန်းကာလမဟုတ်ဘဲရဟန်းဝိမိသူများရှိလာပါကသက်ဆိုင်ရာသို့အသိပေးအကြောင်းကြားပြီးမှလက်ခံပေးရန်နဲ့ဘုံကြီးကျောင်းတွင်ညအေးဧည့်သည်ဧည့်စင်တိုင်ချားရန်အသိပေးလာတယ်လို့သိရပါတယ်။ဘုံကြီးကျောင်းကိုခြားနေကတန်ခါးတွေကြောက်လာရင်အသိပေးအစင်းတိုင်ရန်အစင်းမတိုင်ရင်သက်ဆိုင်ရမြို့နယ်တန်ခနိုင်ကအဖွဲ့နဲ့ရဲချေးအုပ်ချုပ်ရေးအဖွဲ့တို့စီဖုံးဆက်အသေးပေးအကြောင်းကြားရင်လဲမြို့နယ်တန်ခနိုင်ကအဖွဲ့ဝင်ဆရာတော်တပါးမှမိန့်ကြားထားပါတယ်။လာတူဘုံကြီးကျောင်းနဲ့စာသင်တိုင်းများတွင်ငယ်ပြူရဟန်းနဲ့တန်ခတော်များတန်ခမှတ်ပုံတင်များကိုင်းဆောင်ထားရမှာဖြစ်တာကြောင့်သက်18နှစ်ပြည့်ပြီသည့်တာမဏေများနဲ့ရဟန်းသည်များအတွက်သာသနာဝင်မှတ်တမ်းရရှိစေရန်ရဲချေးတန်ခနိုင်ကအဖွဲ့ကမြို့နယ်တန်ခနိုင်ကအဖွဲ့သို့တင်ပြဆောင်ရွက်ရမည်ဖြစ်ပြီးမြို့နယ်တန်ခိုင်နိုင်ကအဖွဲ့သည်သာသနာ့ဝင်မှတ်တမ်းနှင့်သာသနာ့နွယ်ဝင်မှတ်တမ်းအသစ်ထုတ်ပေးခြင်းပြင်ဆင်ခြင်းပြည့်စွက်ခြင်းတို့ကိုသက်ဆိုင်ရာမြို့နယ်သာသနာ့ရေးမှုလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဦးစီးဌာန၏အကူအညီကိုရယူပြီးဆောင်ရွက်ရန်လည်းအသိပေးထားတယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ရန်ကုန်တိုင်းတွင်ဇန်နဝါရီလအတွင်း485ဦးဖမ်းဆီးခံခဲ့ရပြီး58ဦးသာပြန်လွတ်လာတဲ့သတင်းဖြစ်ပါတယ်။ 2025ခုနှစ်ဇန်နဝါရီလတဲ့ရန်ကုန်တိုင်းတွင်ဂျမတ်စစ်တပ်မှပြုလုပ်ခဲ့တဲ့ဖမ်းဆီးဖြစ်စဉ်များနဲ့ဖြစ်စဉ်များကိုသာသိရှိခဲ့ရပြီး၎င်းတို့နှင့်ဖြစ်စဉ်53ခုကိုတည်ပြုနိုင်ရန်စုံစမ်းနေစေဖြစ်ကဖြစ်စဉ်149ခုတွင်ဇန်နဝါရီလအတွင်းကနဦးဖမ်းဆီးခံလိုက်ရသူစုစုပေါင်း455ဦးရှိခဲ့ကြောင်းရန်ကုန်စကောက်နက်ဝက်မှသတင်းထုတ်ပြန်ထားပါတယ်၎င်းတို့နဲ့58ဦးပြန်လွတ်လာခဲ့က18ဦးကိုမူပြန်မလွတ်ပေးတော့ဘဲကျန်နေတဲ့369ဦးမှာဖမ်းဆီးခံရပြီးနောက်ပြန်လည်လွတ်မြောက်ခြင်းရှိမရှိနောက်ဆက်တွဲကိုမသိရှိရဘူးလို့ဖော်ပြထားပါတယ်။လမ်းမပေါ်တွေ့ရလိုင်းဆွဲရေးပတ်သွားသူဦးရေမှာ142ဦးရှိပြီး၎င်းတို့နဲ့3ဦးမှာရုန်းကန်ထွက်ပြေးလာနိုင်ခဲ့ကအေဇင်းစစ်စင်ဖမ်းခေါ်ခံရသူ89ဦးလမ်းမပေါ်တွာလာနေစဉ်စစ်ဆေးခံရပြီးဖမ်းဆီးခံရသူ58ဦးသတင်းတိကျဖြင့်ရှာဖွေဖမ်းဆီးခံရသူ51ဦးနဲ့စစ်မှုရန်စီးရင်ပါ၍ဖမ်းခေါ်ခံရသူ48ဦးရှိတယ်လို့သိရပါဗျ။ဒါအပြင်မြို့တလေးရဲဘော်များဟုအမည်တက်ခံရကလိုက်လံဖမ်းဆီးခံရသူ18ဦးရှိခဲ့ပြီးအွန်လိုင်းပေါ်တွင်လှုံ့ဆော်စာများရေးသားသူဟုကြေညာခံရကဖမ်းဆီးခံရသူ2ဦးရှိကဝိုင်းဘက်စကားပေါ်တက်၍ဖမ်းဆီးသည့်ဖြစ်စဉ်နှစ်ခုတွင်မြို့သား24ဦးဖမ်းဆီးခံရကြောင်းထုတ်ပြန်ထားပါဗျ။ချက်လက်များသည့် ISN ချိတ်ဆက်ဖွဲ့စည်းများနဲ့မီဒီယာတို့ရဲ့သတင်းများကိုကိုးကားပြီးပြုစုတွက်ချက်ထားခြင်းဖြစ်ပြီးလက်တွေ့မြေပြင်ခြေနေမှာယခုထက်ပို၍ဆိုးရွားနိုင်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ Carshell တို့ကပြပို့ထားတာဖြစ်ပါတယ်ရှင
်။အခုတခါတော်လိုင်းရေးတိဂီတာစီစဉ်မှာ Motions Rock Band တိခတ်တီဆိုထားကြတဲ့ຫນွေဦးတော်လိုင်းရေးဆိုတဲ့တော်လိုင်းရေးတေးသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Dado me u dollar jiven kale luji go bow with some danger and need to all over show to shame then the just the ocho you me away
ညကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြောင်းလဲဆိုပြထားပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz ကုကုမဂါဟတ်ဇ်ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စင်နိုင်ပါပြီရှင်မ မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါလို့ရှင်အရေးတော်ပုံအောင်ရမည်